ချွေဘွားရောင်တော်လိုင်းရေလို့လူသိများတဲ့ယဟန်တန်ဃာတွေဥဆောင်တဲ့လူလူဆန္ဒပြပွဲကြီးပေါ်ပေါက်ခဲ့တာ၃နှစ်ပြည့်ခဲ့ပါပြီ။ဒီ၃နှစ်တာကာလအတွင်းမှာမြန်မာနိုင်ငံမှာရှိတဲ့ယဟန်တန်ဃာတော်တွေရဲ့အရေးမြန်မာပြည်သူလူထုရဲ့အရေးနိုင်ငံရေးကိစ္စတွေဘလို့များဖြစ်ပေါ်ပြောင်းလဲတိုးတက်မှုတွေရှိခဲ့ပါလဲ။ဒီကိစ္စတွေကိုဆွေးနွေးဖို့အတွက်ကျွန်တော်နဲ့အတူ VOA အတန်လွင့်ခန်းမှာရောက်ရှိနေသူတွေကတော့ဆရာတော်အရှင်ဥပညာစောတာနဲ့ဆရာတော်ဥကောတိတာတို့ပါ။ဥတည်ပါရခင်ဗျာ။ဒီပြည်တော်အနေနဲ့ပထမဆုံးရှောက်ထားခြင်းတာကဒီ2009ခုနှစ်စက်တင်ဘာလမှာဖြစ်ခဲ့တဲ့ရွှေဝါရောင်တော်လှန်ရေးရဟန်းတန်ဃာဥဆောင်တဲ့ဆန္ဒပြပွဲပေါ့နော်။ဒီလူလူလှုပ်ရှားမှုဟာအများအမြင်နိုင်ငံတကာအမြင်မှာတော့ပေါ့နော်။ဒီမြန်မာပြည်သူလူလူတွေခံစားနေရတဲ့ဒုက္ခတွေကိုပြေပြောက်စေဖို့အတွက်ပြေလည်အောင်လုပ်ပေးဖို့အတွက်ရဟန်းတန်ဃာတော်တွေကနေဥဆောင်ပြီးတော့မေတ္တာတုပ်တွေရွတ်ဖတ်ပြီးတော့လမ်းမပေါ်မှာစီတန်းပြီးတော့ဆန္ဒပြမေတ္တာရက်ခံပွဲလို့လူသိများကြပါတယ်။ဒါပေမဲ့လည်းမြန်မာစစ်အစိုးရကတော့ဒီအရေးဟာယဟန်တူယဟန်ရောင်တချို့နဲ့မသိမနားမလဲတဲ့သူတချို့ဥဆောင်နဲ့စူပူဆန္ဒပြပွဲစူပူမှုလှုပ်ရှားမှုတရားလို့ပြောကြပါတယ်ဒီနေရာမှာအခုတပည့်တော်နဲ့အတူရောက်ရှိနေတဲ့အရှင်ဖျားတို့ကိုယ်တိုင်လည်းရှိနေတယ်ဆိုတော့အရှင်ပညာစောတာအနေနဲ့အရှင်ဖျားကိုယဟန်တူယဟန်ရောင်လို့စွတ်စွဲရလောက်အောင်တစုံတရာများတက်တည်ထောက်ထားရှိတာဗျာ
ဦးဇင်းတို့ဦးဇင်းအနေနဲ့1980မှာယဟန်ဖြစ်တယ်တောင်တွင်းကြီးဆွေတော်စင်ဘာရီတက်ကတူတိုက်ရွှေရောင်ပါဠိတက္ကသိုလ်တိုက်နပခိုးကူအလဲတိုက်မန္တလေးတိုက်အလွန်အောင်မင်္ဂလာပါဠိတက္ကသိုလ်တိုက်စသဖြင့်ပေါ့ဒီလိုစိုင်းတိုက်ကြီးရင်မှာဦးဇင်းတို့စတင်ခဲ့တယ်အဲအဲ့လိုစတင်ပြီးတဲ့နောက်မှာ99နှစ်မှာဦးဇင်းတို့အလုံးဇောတနာရာမှာကြောင်းတိုက်တီထောင်ပြီးတော့စာချခဲ့တာပါအဲ့တော့တခြားလုံးဦးဇင်းတို့သာသနာပြုလုပ်ငန်းတွေပဲလုပ်လာခဲ့တယ်ဒီလိုဒီပွဲတွေမှာပါကြတဲ့အတန်ကအများစုဟာလဲပဲစတင်သားတွေပြားတယ်အဲဆိုတဲ့အခါကျတော့ဦးဇင်းတို့အပါဝင်တန်ခါအားလုံးဟာအတူရောင်မဟုတ်ဘူးဆိုတာကိုဦးဇင်းတို့ကသာသနာဝင်မှတ်တမ်းနဲ့လည်းပဲပြောလို့ရတယ်။ဦးဇင်းတို့ရဲ့သာသနာပြုလုပ်ငန်းတွေအနေနဲ့လည်းပဲပြောလို့ရပါတယ်။ဒါကြောင့်ဦးဇင်းတို့ဟာအဲသူတို့ထင်ထားသလိုသူတို့ဆွဆွဲသလိုမျိုးတန်ခါအတူရောင်မဟုတ်ဘူးဆိုတာကိုဦးဇင်းနေနဲ့ပြောချင်ပါတယ်။ဦးဇင်းဇာတိကတော့နမောက်မကွေးတိုင်းနမောက်မြို့နယ်မေစီပင်ကြီးပါမှာဦးဇင်း1982ခုနှစ်မှာရဟန်းဖြစ်ပါတယ်။ဒါကြောင့်တသက်ကံအထောက်ထားသာနာမှတ်တမ်းဦးဇင်းတို့မှာရှိပါတယ
်။အရှင်ဂောတိဥကောတိတာအနေနဲ့ပါဗျာ။
ဦးဇင်းတို့ကိုအဲ့ဒီလိုပေါ့နော်ဟိုထပ်ပြီးတော့ဒီယဟန်တုယဟန်ရောင်နေပါလို့ဦးဇင်းတို့ထပ်ပြီးတော့ဆွဆွဲလိုက်တယ်ဆိုတာကလည်းပဲသူတို့ကထပ်ပြီးတော့မှားတဲ့အမှားတစ်ခုကိုတိတိနဲ့ကျူးလွန်လိုက်တယ်လို့ဦးဇင်းတို့ခံစားရတယ်။ဘာဖြစ်လို့လဲဆိုလို့ရှင်ဒီစတင်မာတုန်းကဦးဇင်းတို့တူတောင်စင်7ဖြစ်ခဲ့တဲ့အချိန်တုန်းကလမ်းမော်တက်ပြီးတော့မြစ်တာပို့လမ်းလျှောက်ခဲ့တဲ့တန်ခါလေးတွေဟာပြန်ကြည့်မယ်ဆိုလို့ရှင်ယဟန်ဝါအနေနဲ့ဆိုရင်၄၅ဝ၁၀ဝလောက်ပဲရတဲ့ယဟန်ပြူယဟန်ငယ်လေးတွေပါဒီလိုယဟန်ပြူယဟန်ငယ်လေးတွေကိုသာသနာအတွက်เนาะနောင်လာမဲ့သာသနာအတွက်ကောင်းစားမဲ့သာသနာပြုနိုင်မဲ့တန်ဃာတော်တွေကိုအဲ့ဒီလိုနားအဖအနေနဲ့အတူရောင်နေလို့ထပ်ပြီးတော့ဆွဆွဲလိုက်တာလိန်ညာပြောလိုက်တာကလည်းပဲဦးဇင်းတို့တန်ဃာတွေဘက်ကရောမြန်မာပြည်သူတွေဗုဒ္ဓဘာသာကိုးကွယ်တဲ့လူတွေဘက်ကလည်းပဲနေပြီးတော့ကြည့်မယ်ဆိုရင်လည်းအလွန်မတမ်းမဟိုဝမ်းနေပါတယ်နားအဖအနေနဲ့မဟုတ်ဖဲနဲ့နိုင်ငံရေးအတန်ဃာတော်တွေကိုခုတုံးလှုပ်ပြီးတော့အဲ့လိုဆွဆွဲတာတော့ဦးဇင်းတို့အနေနဲ့မဆွဆွဲသင့်ဘူးမလို့သင့်ဘူးလို့ပဲဦးဇင်းအဲ့လိုပဲထင်တယ
်။အခုနောက်ထပ်ဆွဆွဲချက်တစ်ခုကတော့ဗမာပြည်မှာဗုဒ္ဓဘာသာရဲ့ဘုရားရဲ့တော်တော်ဒီယဟန်တန်ဃာတွေအနေနဲ့ပေါ့နော်။နိုင်ငံရေးနဲ့တရားကျင့်လို့ရမယ်။ဒီလူလူရဲ့လူတွေရဲ့အဲပုပ်ကေးလုပ်ငန်းတွေဖြစ်တဲ့ဒီနိုင်ငံရေးလုပ်ငန်းတွေနဲ့ကင်းရှင်းရမယ်။သာသနာရေးတွေကိုပဲဆောင်ရွက်ရမယ်ဆိုတော့အမြင်ရှိတဲ့လူတွေလည်းရှိကြပါဗျ။အဲ့တော့ဒီအချက်နဲ့ပတ်သက်လို့ရောဗျာဆရာတော်ဥပညာစိုးတာအနေနဲ့ဘလို့ရှင်းလင်းကြလဲဗျာ
။အဲဦးဇင်းကတော့ဗုဒ္ဓတရားတော်ကိုပဲအခြေခံပြီးတော့ပြောချင်ပါတယ်။မြတ်စွာဘုရားကလောကထစရိယလောကအကျိုးကိုလည်းပဲဆောင်ရွက်ရမယ်။ညာတထစရိယဆွေတော်မျိုးတော်ပေါ့အတိုင်းသူပြည်သားတွေရဲ့အကျိုးစီးပွားကိုလည်းပဲယဟန်တန်ဃာတော်တွေဆောင်ရွက်ရမယ်။အဲဗုဒ္ဓတစရိယမိမိကိုယ်တိုင်လည်းပဲတတ်နိုင်သည့်အားလို့ဆိုကျင့်ရမယ်တည်အောင်လို့ရမယ်လို့ဒီလိုဟောထားတယ်အဲ့တော့ကဒီထဲမှာညတ္တစရိယဆိုတာပါပါတယ်ဒါကဘာလဲဆိုရင်တိုင်းသူပြည်သားတွေရဲ့အကျိုးကိုတိုင်းသူပြည်သားတွေအကျိုးရှိရာရှိချောင်းကိုယဟန်တန်ဃာတော်များဟာမျက်နှာလွှဲပြီးမနေသင့်ဘူးလို့မြတ်စွာဘုရားတိုက်ရိုက်ဟောထားတယ်အဲ့တော့ဦးဇင်းတို့ကရွှေဝါရောင်လောက်တယ်ဆိုတာဟာလည်းပဲတိုင်းသူပြည်သားတွေစားဝတ်နေရေးတွေကြက်တီးလာတယ်ဆင်းရဲဒုက္ခတွေရောက်လာတယ်အဲ့တော့တိုင်းသူပြည်သားတွေကဆင်းရဲဒုက္ခရောက်လာပြီဆိုတဲ့အခါမှာတိုင်းသူပြည်သားကိုမှီးပြီးတော့ရိုက်ရတယ်ဘုန်းကြီးတို့သာသနာပြုလုပ်ငန်းတွေလည်းပဲထိခိုက်လာတယ်အဲ့တော့ထိခိုက်လာတဲ့အတွက်ကြောင့်တန်ဃာတော်များကမနေနိုင်တဲ့အတွက်ကြောင့်လက်မထွက်ပြီးတော့မေတ္တာပို့တာပါ တကယ်တော့ယဟန်တန်ဃာတွေဟာကုဆိုဘာတော်ဆရာတော်ဥညာနေတရာလိုပုံကူမျိုးတွေသာသနာပြုလုပ်ငန်းတွေလုပ်တယ်လူတို့အကျိုးပြုလုပ်ငန်းတွေလို့ဒါဟာတိုင်းပြည်ရဲ့အကျိုးစီးပွားပြည်သူပြည်သားတွေအကျိုးစီးပွားတွေလုပ်တယ်လို့ဒါလိုပဲနားလည်တယ်အခုရှိဝါကလုပ်တယ်ဆိုတာလည်းပဲတိုင်းသူပြည်သားတွေရဲ့အကျိုးစီးပွားအကျိုးရှိရာရှိကြောင်းညာတတ်တဆရိယာအနေနဲ့လုပ်တာပဲဖြစ်ပါတယ်နိုင်ငံရေးလုပ်တာမဟုတ်ဘူးလို့ဦးဇင်းတို့ဒါလိုပဲဖြေပါတယ်
တပည့်တော်တို့လည်းဒီရုပ်တံဗီဒီယိုတွေကနေတစ်ဆင့်မြင်ခဲ့ရပါတယ်ဗျာအထူးသဖြင့်ပေါ့နော်အဲဒီ2009ခုနှစ်ကဆိုလို့ရှိရင်လမ်းမပေါ်ထွက်လာတဲ့တန်ဃာတော်ဒုဟာတိမ့်နဲ့ချီပြီးရှိနေတယ်ဆိုတော့ဒီတိမ့်နဲ့ချီရှိတဲ့တန်ဃာတော်တွေဟာယဟန်ဒုယဟန်ယောင်နေမသိနားမလဲတဲ့သူတွေဆိုလို့ရှိရင်လည်းမြန်မာပြည်မှာယဟန်ဒုယဟန်ယောင်နေမသိနားမလဲတဲ့ဖုန်းကြီးတွေတော်များရဲ့လို့ပြောရမလို့ဖြစ်နေတာပေါ့ဗျာဒီနေရာဒီနေရာမှာတပည့်တော်ထပ်ပြီးတော့မေးချင်တဲ့ကိစ္စလေးတစ်ခုကဒီ2009ခုနှစ်ဒီအရေးအခင်ဟာပေါ့နော်ပခုတ်ကူမျိုးကစားခဲ့ပါတယ်အဓိကအရေးအခင်ကတော့ဒီစစ်တပ်နဲ့ဒီဒေသခံဖုန်းကြီးတွေကြားမှာပြိပက္ခပေါ့နော်ဟိုစစ်တပ်ကနေပြီးတော့ဖုန်းကြီးတွေကိုမဖွဲမလျားပြုတ်ခဲ့တဲ့ရိုက်နှက်ခဲ့တဲ့ကိစ္စကနေအစားချခဲ့ပါတယ်အဲ့အစားချအဲ့လိုအစားချခဲ့တန်ဃာတော်တွေရဲ့အရေးကနေပြီးတော့လူမှုအရေးကိစ္စအဖြစ်ဘလို့များအတွင်ကူပြောင်းခဲ့သွားတယ်လဲဆိုတော့ဒီကိုတစ်ချက်လောက်ရှင်းပြပါလားဗျာ
ဘလို့ကူပြောင်းသွားတယ်လဲဆိုတော့ဗျာအဲ့ဒီတစ်ချက်ထဲနေတော့ဒီဟာကဦးဇင်းတို့မြန်မာပြည်မှာဖြစ်နေတာကိုပြောလို့တော့မရဘူးပေါ့ဘာကြောင့်လဲပြည်သူတွေမှာများစွာသောဒုက္ခအခက်အခဲတွေများစွာသောနှိပ်စက်မှုတွေခံခဲ့ရတယ်ကူပြားဆိုကြပါစို့လက်တလောပုဂိုးမှာဖြစ်ခဲ့တဲ့ပြဿနာဒါမျိုးတွေပြည်သူတွေမှာဖြစ်ခဲ့တယ်ပြည်သူတွေမှာခံစားခဲ့ရတယ်နောက်ဆုံးမှာဒီလိုခံစားခဲ့ပေမဲ့ပြည်သူတွေဟာတတ်နိုင်တလောက်တင်းကြီးခံခဲ့တယ်။နောက်ဆုံးမှာဘာဖြစ်လာလဲ?တန်ဃာတွေကိုသူကရိုက်တဲ့နှက်တဲ့တတ်တဲ့ထီအောင်ဖြစ်လာတဲ့အခါမှာတန်ဃာတွေဘက်ကလည်းထွက်လာတယ်လို့ပြည်သူဘက်ကလည်းထွက်လာပြီးတော့အာလုံးဆက်ဆက်မှုပေါင်းများစွာကနေပြီးတော့မှခုနစ်အုံပြီးတော့မှထလာတဲ့ဟာမျိုးလို့ဦးဇင်းတို့ကတော့အဲ့ဒီလိုပဲမြင်တယ်။တန်ဃာတွေခံစားခဲ့ရတာရော။ဒါပေမဲ့အထူးသဖြင့်တော့ဟိုပြည်သူတွေခံစားနေရတာကိုတန်ဃာတွေကအခြေဘက်ကယက်တီပေးပြီးတော့ထားကြော်လာတဲ့ဟာမျိုးပါပဲ
ဟိုတန်ဃာတွေကဥဆောင်ခဲ့တယ်ဆိုပေမဲ့2009ခုနှစ်စက်တင်ဘာလအရေးခင်ဟာနှိမ်နှင်းခံခဲ့ရတာပေါ့နော
်
ဟုတ်ကဲ့ဟိုရည်ရင်းအောင်မြင်မှုမရခဲ့ဘူးလို့ပြောရင်မှန်နိုင်မလားဗျာ
အဲလိုရင်းထီအောင်ပန်းတိုင်းထီအောင်မရဘူးလို့ပြောရင်တော့ရတယ်လို့ရပြီမဲ့ဒါပေမဲ့အတိုင်းအတာတစ်ခုတည်းဝင်းစင်းတို့အများကြီးအောင်မြင်ပါတယ်ဘာတွေအောင်မြင်လဲဆိုရင်ကို့နဲ့လှုပ်ဖို့ကြိုင်ဘက်တွေထောင်နေတဲ့ရောက်သွားတယ်အဖားခံရတယ်ကျောင်းတိုက်တွေဝင်းစည်းခံရတယ်စတင်မယ်ဒါတွေမှာတော့ကြည့်ရင်တော့ဆုံးရှုံးမှုတွေအများကြီးတိုးတော့နာဖာရဲ့မတရားတဲ့လုပ်ရကိုမြမပြည်သူပြည်သားတွေသာမကကဗတ်လူသူကြီးကပါတန်ဃာတော်တွေကိုတောင်းမှနာဖာဘယ်လောက်ထိအောင်လုပ်သလားဆိုတဲ့ဟာကဘာနဲ့မှဖြစ်ချင်းလို့မရတော့ဘူးပေါ့အဲဒါကြောင့်မို့လို့နာဖာရဲ့လုပ်ရကိုဘာသာရေးပေါ်မှာဖိနှိပ်မှုတွေများလာတဲ့အတွက်ပို့ပြီးတော့ပေါ်လွင်လာစေတယ်ပို့ပြီးတော့လည်းတည်လာစေတယ
်ပြည်တွင်းမှာရောပြည်သူတွေအနေနဲ့တစုံတရာတက်တာရရခဲ့တယ်လို့ရောထင်လားခင်ဗျာဒီနောက်ပိုင်းပေါ့လေ
ဒီနောက်ပိုင်းမှာတော့ဦးဇင်းတို့ဒီစတင်မှာဖြစ်ပြီးတဲ့နောက်ပိုင်းမှာပြည်သူတွေအနေနဲ့ပို့ပြီးတော့နှိပ်စက်ခံရတယ်ဟိုပြည်သူတွေအနေနဲ့ပို့ပြီးတော့ကျဉ်းကျုပ်တယ်လွတ်လပ်ခွင့်နေကိုးကွယ်ခွင့်နေပေါ့နော်အဲအဲ့ဒီလိုပြည်သူတွေကြီးပဲလားဆိုတော့ပြည်သူတွေကြီးပဲလဲမဟုတ်ဘူးဦးဇင်းတို့ယဟန်တန်ဃာတွေရောပါခဲ့တယ်ဒါပေမဲ့ဒီစတင်မှာကြီးကြောင့်လားဆိုစတင်မှာကြီးဖြစ်ခဲ့တဲ့အတွက်ကြောင့်ဦးဇင်းတို့ကဟိုနက္ခတ္တနဲ့ဝင်နေချီတာပေါ့ဗျာအစိုးရရှိသလိုအကောင့်တွေလည်းရှိတာပေါ့အကောင့်တွေဆိုတာကဦးဇင်းတို့ဒီပြည်ပနိုင်ငံတွေကတချိန်တုန်းကဒီဆရာနာရှင်တွေကငါတို့ကဗုဒ္ဓဘာသာတွေပါငါတို့ကဘာသာတရားကိုအရန်ကြီးညိုတဲ့လူတွေကိုးကွယ်တဲ့သူတွေငါတို့ကသူတော်ကောင်းတွေပါလို့တချိန်တုန်းသူတို့ပြောလာတယ်နောက်ဆုံးဦးဇင်းတို့စတင်မှာဖြစ်တဲ့အခါကျတော့ဘုန်းကြီးတွေကိုရိုက်တတ်တဲ့အခါမှာဟောဒီပုဂ္ဂိုလ်တွေကဟောတကယ်လူဆိုးတွေပါလားဆိုတာကဘာကသိသွားတယ်ကဘာကသိသွားတဲ့အခါမှာသူတို့ကဘာပြီးတော့ပြန်ပြီးတော့လှုပ်လာလဲဆိုတော့အခုဒီလိုဖြစ်လာအောင်လုပ်တာကလည်းပဲဦးဇင်းတို့အင်တာနက်တို့ဒီနောက်ဆုံးပေါ်နီးပညာတွေပေါ့နော်ဒီနီးပညာတွေနဲ့ဖြစ်တဲ့အခါမှာပြည်သူတွေဒီနီးပညာတွေမသုံးတတ်အောင်မလုပ်တတ်အောင်ပို့ပြီးတော့ပိတ်ဆို့လာတယ်မသွားရမလာရမှုတွေကန့်တတ်လာတာပေါ့ဗျာ
အဲ့တော့ဒီအထူးသဖြင့်ဒီစက်တင်ဘာ2009ခုနှစ်အရေးခင်ပြီးနောက်ပိုင်းမှာပေါ့နော်မြန်မာစစ်အာဏာရှင်တွေရဲ့ဒီယဟန်တန်ဃာတွေအပေါ်ကိုရက်ဆက်မှုတွေပေါ်လာတယ်ဆိုတာဘဝကြီးပေါ်လာတယ်လေဒီနေရာမှာယဟန်တန်ဃာတွေဘက်ကရောဒီမတိုင်ခင်တုန်းကဆိုလို့ရှိရင်လည်းဒီမြန်မာစစ်အာဏာရှင်တွေလူမှုပေါ်နှိပ်ကွပ်မှုတွေတန်ဃာတော်တွေပေါ်နှိပ်ကွပ်မှုတွေဆိုတာကိုအကြောင်းပြပြီးတော့ပဋ္ဌနိကုသနာခံဆောင်ထားတာတဲ့အဲဟိုအချက်တွေရှိပါတယ်ဒီနောက်ပိုင်းမှာရောဒီလိုခံဆောင်တဲ့တာမန်စကားနဲ့ပြောရလို့ရှိရင်တော့ ဒီဘုံကြီးတွေကနေပြီးတော့အစိုးရဝန်ထမ်းတွေစစ်တပ်ကိုတပိတ်မှောက်တဲ့တပိတ်မှောက်ကန်ဆောင်တဲ့ဒီလှုပ်ရှားမှုတွေပေါ့နော်အဲ့ဒါတွေရောပို့ပြီးတော့တိုးတက်လာခဲ့ရလားတိတိကျကျလုံနိုင်ရလားပြည်တွင်းမှာ
လုံနိုင်ပါတယ်ဦးစင်းတို့အရင်90ခုနှစ်တုန်းကလည်းပဲမန္တလေးမှာရှစ်လေးလုံးနှစ်နှစ်ပြည့်အခါနာလုပ်တဲ့အခါမှာအဲ့ဒီလိုပဲကန်ဆောင်ပွဲလုပ်ခဲ့တယ်အဲ့ဒီအချိန်တုန်းကလည်းပဲနာဘာအစိုးရကဆရာတော်ကြီးတွေကိုအတင်းအဓမ္မဒီအာနာကိုအသုံးပြုပြီးတော့ဖိနှိပ်ပြီးတော့ဆရာတော်ကြီးတို့အတင်းလက်မှတ်ထိုးခိုင်းပြီးတော့အဲတပိတ်တွေလှန်ခိုင်းတာတွေရှိတယ်။သို့တော့တန်ဃာတော်ကြီးရဲ့ရင်ထဲနှလုံးသားထဲမှာဒီနေ့ထိအောင်ကန်ဆောင်ထားတယ်ဆိုတော့ဆရာတော်ကြီးတွေအများကြီးရှိပါတယ်။နားဖာလှူတဲ့ခါကိုသူ့အတူကြောင်းမှလာထားသွားတာပဲရှိတယ်။ဆရာတော်ကြီးကဒီနေ့ထိလက်မခံပါဘူး။ထို့အတူပဲအခုလည်းပဲနားဖာအားဆန်းပြီးတော့အတင်းအဓမ္မဆိုင်ရိတ်တွေစီတွေဝတ္ထုတွေလာပြီးတော့ပို့တယ်။ဆရာတော်ကြီးတွေကအာနာပိုင်းဖွဲ့စည်းဖြစ်လို့မဆန့်ကျင်ခြင်းလို့သာသူတို့အကြောင်းလက်ခံထားရတယ်သူတို့ရင်းနှီးမှာတော့မရှိပါဘူးအဲ့ခါကျတော့ဆရာတော်ကြီးတွေမှလာလို့ဆိုတော့မဟုတ်ပါဘူးဒီနေ့သူရိလင်ကအိန္ဒိယမှာရှိတဲ့ဆရာတော်တွေကလည်းပဲတပိတ်မှောက်ကန်ဆောင်ထားတာပဲပြည်တွင်းမှာရှိတဲ့တန်ငန်ငယ်တွေကလည်းပဲကန်ဆောင်ထားစေပဲဖြစ်ပါတယ်ဒါကြောင့်ဒီအကျိုးကဒီနေ့ဒီတက်ရောက်မှုရှိနေတော့မယ်အားကောင်းနေတော့မှာပဲ
ပြည်ပြားဆရာတော်ကြီးတွေဆိုလို့ပေါ့နော
်ဟုတ်ကဲ့
မြန်မာနိုင်ငံမှာတန်ငါတွေဆိုတာလဲတန်ငါအဖွဲ့အစည်းနဲ့ပါပဲဗျာအထူးသဖြင့်တန်ဃာမဟာနာယကအဖွဲ့ဆိုလို့ရှိရင်တန်ဃာတွေရဲ့အုပ်ဆောင်ပေါ့နော
်
တန်ဃာတွေရဲ့အရေးကိစ္စကိုအစိုးရနဲ့ညှိနှိုင်းပြီးတော့လှုပ်ဆောင်နေကြတဲ့အဖွဲ့အစည်းပါပဲ
အ
ဲ့တော့ဒီတန်ဃာနာယကအဖွဲ့ကြီးရဲ့ဒီအခမ်းအကဏ္ဍနဲ့ပတ်သက်လို့နည်းနည်းလေးရှင်းပြပါလားဗျာ
အဲတန်ဃာနာယကအဖွဲ့ဆိုတာ1980ကစပြီးတော့အဲ့ခေတ်ကတော့မဆလာခေတ်ပေါ့ဗျာမဆလာခေတ်မှာစပြီးတော့80 81ခုနှစ်မှာနိုင်ငံတော်တန်ဃာမဟာနာယကအဖွဲ့ဆိုပြီးတော့ပေါ်လာတာအခုဆိုရင်နှစ်ပေါင်း30ပေါ့ဗျာဆိုတဲ့အခါကျတော့အဲ့ဒီအခါတုန်းကလည်းပဲသူတို့ကတော့အဲ့ဒီခေတ်ကအာဏာပိုင်များကလိုရင်းအသုံးပြုဖို့အတွက်ပေါ်လာတဲ့အဖွဲ့အစည်းတွေသို့တော့ဒီထဲမှာရှိတဲ့ဆရာတော်များကတကယ်ကိုတိုင်းချစ်ပြီးကြည်စက်ရှိတဲ့ဆရာတော်ကြီးတွေသာသနာကိုလွတ်လွတ်လပ်လပ်ပြုကျင့်တဲ့ဆရာတော်ကြီးတွေလည်းပဲအများကြီးရှိတယ်သို့တော့တစ်ဖက်မှာအာဏာနဲ့ကစားထားတဲ့အခါမှာအ ਨੇ စုဖြစ်တဲ့ဆရာတော်ကြီးများကလောက်ကြိုက်လို့မရဘူးပေါ့ဒီနေ့လည်းပဲအဲ့ဒီလိုမျိုးဖြစ်နေပါတယ်တကယ်တော့ဒီသာသနာရေးကိစ္စတွေကိုလုပ်မယ်ဆိုရင်နာဖခိုင်းစာလည်းလုပ်ရှာမလိုဘူးယဟန်တော်များတိပိတကဆရာတော်ဥတုမင်္ဂရာတို့လိုတိပိတကဆရာတော်ဥတီရိန်တာဘိဝန္တတို့လိုဆရာတော်ကြီးတွေများကသာသနာကိုတန်ဃာတွေကိုယ်တိုင်လွတ်လွတ်လပ်လပ်လုပ်ချင်တဲ့ဆန္ဒသူတို့မှအပြစ်ရှိတယ်ဒါပေမဲ့လူတွေခိုင်းတာကိုလုပ်ရမယ်ဆိုတော့ငါတို့မလုပ်ဘူးဆိုပြီးတော့ဆရာတော်များဟာသူတို့တကူရေးကိုကြောင်းတက်ခရီးနဲ့သာသနာပြုလုပ်ငန်းပဲလုပ်ပါတယ်အဖွဲ့အစည်းတွေဝင်ပြီးတော့မပါပါဘူးဒါကဘာကြောင့်ဖြစ်နေတယ်လဲလို့ဆိုရင်ဒီသားဒီမဟာနာအဖွဲ့အစည်းတွေမှာကိုပင်လျင်အာဏာပိုင်အဖွဲ့အစည်းကကြိုက်တယ်လို့ကစားနေတယ်အဲ့ဒီလိုကစားလိုက်တဲ့အခါမှာသူတို့ထုတ်ချင်တဲ့အမိန့်တွေကိုထုတ်ပြီးတော့စာတင်သားငယ်လေးတွေတစင်းတစင်းပေါ့ကြောင်းတိုင်ဆရာတော်ကြီးတွေတိုက်ဥဆရာတွေကိုစီမင်းတွေထုတ်လိုက်တဲ့အခါကျတော့သာသနာကလွတ်လပ်လပ်လုပ်ခွင့်မရအောင်အဲ့ဒီအခါမှာသာသနာကမတိုးတက်ပဲနဲ့တောက်ဆုပ်ဆုပ်ဆုပ်ပြီးတော့လိုက်နေဒါတွေဟာဒီချိန်မှာမရှိသင့်ပါဘူးပြင်သင့်ပါပြီ
တင်ပါဗျာဥတင်ပါတယ်ဗျာ
ဟုတ်ကဲ့
အရှင်ပညာစောရာနဲ့အရှင်ကောတိတော်ဗျာ